တရုတ်ပြည်သူသမ္မတနိုင်ငံဟာပေးမြို့မှာအလုပ်သဘောခရီးရောက်ရှိနေတဲ့ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနဲ့အေဂျင့်တာယာရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဒီကနေ့ဒေသဆန္ဒရှင်ညနေ6နာရီမှာဟေလုံချမ်းပြည်နယ်ပါတီအတွေ့အမူမစ္စတာရွေးချင်းနဲ့တွေ့ဆုံဆွေးနွေးပါတယ်အဆိုပါတွေ့ဆုံပွဲသို့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာယာရေးကော်မရှင်ဥက္ကဋ္ဌနှင့်အတူကော်မရှင်အထွေထွေမူတွဲဖက်အမှုဆောင်ချုပ်ဗိုလ်ချုပ်ကြီးရေဝင်ဦးကော်မရှင်အဖွဲ့ဝင်များပြည်ထောင်စုဝန်ကြီးများနှင့်တရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာနိုင်ငံသံတမန်ကြီးတို့တက်ရောက်ကြပြီးဟေလုံချမ်းပြည်နယ်ပါတီအထွေထွေမူနှင့်အတူဟေလုံချမ်းပြည်နယ်အစိုးရအဖွဲ့ဝင်များမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံသံတမန်ကြီးမစ္စမာကျားနှင့်တာဝန်ရှိသူများတက်ရောက်ကြပါသည်အဲ့ဒီလိုတွေ့ဆုံဆွေးနွေးရမှာရှန်ဟိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးစီဝေရှန်ဟိုင်းကိုအော်ပရေရှင်းအော်ဂနိုက်ဇေးရှင်းအတ်ဇီယို Summit 2025နဲ့တရုတ်ပြည်သူများရဲ့ဂျပန်ခုခံတော်လှန်ရေးစစ်ပွဲနဲ့ကမ္ဘာဖက်စစ်စန့်ကျင်ရေးစစ်ပွဲအွန်လိုင်းချင်းနှစ်80ပြည့်အထိမ်းအမှန်ဆေးပြခန်းသားများကိုအောင်မြင်စွာကျင်းပဆောင်ရွက်နိုင်ခဲ့မှုမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ရဲ့တန်တမာဆက်ဆံနဲ့85နှစ်တာကာလကိုကျော်လွန်ခဲ့ပြီဖြစ်၍ဆွေမျိုးပေါက်ဖော်ချစ်ကြည်ရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုများရှိမှုဟေလုံချမ်းပြည်နယ်အတွင်းစိုက်ပျိုးမှုမြေလုံငန်းများအားအောင်မြင်အောင်ဆောင်ရွက်လျက်ရှိမှုအစင်းမြင့်တက်ကတူကောလိပ်များဖွင့်လှစ်တင်ကြားလျက်ရှိမှုနှင့်မြန်မာနိုင်ငံမှာပညာတော်သင်များတက်ရောက်တင်ကြားလျက်ရှိမှုမြန်မာနိုင်ငံမှာထွက်ရှိတဲ့သီးနှံများအားဟေလုံချမ်းပြည်နယ်သို့တင်ပို့နိုင်မှုလေယာစိုက်ပျိုးရေးနှင့်မွေးမြူရေးလုပ်ငန်းများမှာနည်းပညာဖလှယ်မှုများဆောင်ရွက်နိုင်မှုပညာရေးကဏ္ဍယဉ်ကျေးမှုကဏ္ဍများမှာပူးပေါင်းဆောင်ရွက်မှုများတိုးတက်အောင်ဆောင်ရွက်နိုင်မှုဟေလုံချမ်းပြည်နယ်နှင့်မြန်မာနိုင်ငံတို့အကြားကုန်သွယ်မှုလုပ်ငန်းများနှင့်အခြားကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုအခြေအနေများအားယင်းနည်းပွင့်လင်းစွာအမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။